ရှေ့သတင်းဘက်ထဲထိုင်းနိုင်ငံဘန်ကောက်မြို့မှာအစိုးရလုပ်ငန်းတွေလုံးဝရပ်တန့်သွားတဲ့အထိအဓိကလမ်းမကြီးတွေကိုပိတ်ဆို့ပြီးအစိုးရဖြုတ်ချရေးထွေထွေစန္ဒပြပွဲကြီးတရက်ဆင်နွှဲသွားမယ်လို့အတိုက်ခံဘက်ကကြေညာထားတဲ့အတွက်လုံခြုံရေးစိုးရိမ်စရာဖြစ်နေပါတယ်။ဒါကြောင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအထူးသတိထားကြဖို့အရေးတကြီးနှိုးဆော်ထားပါတယ်။အခုလိုလက်ရှိဝန်ကြီးချုပ်ဖြုတ်ချရေးစန့်ကျင်စန္ဒပြပွဲမှုတွေကနေထိုင်းနိုင်ငံရေးရေချိန်မြင့်လာတဲ့အချိန်ထိုင်းနိုင်ငံတွင်အကြောင်းမျိုးမျိုးကြောင့်ရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်သတိထားသွားလာရမယ့်အနေအထားဖြစ်လာတာပါ။ပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါအောင်ရှင်။
လာမယ့်ဇန်နဝါရီလ13ရက်နေ့မှာထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်ရဲ့အထင်ကရအဓိကနေရာ9နေရာမှာထိုင်းတိုက်ခံခေါင်းဆောင်တွေဘက်ကအစိုးရစန့်ကျင်ဆန္ဒပြပွဲတွေကိုအရှိန်မြှင့်လှုပ်ဆောင်မယ်လို့ကြေညာထားတာဖြစ်ပါတယ်။ဘန်ကောက်မြို့တစ်မြို့လုံးကိုပိတ်ဆို့ထားပြီးတော့အဓိကကုန်လမ်းပို့ဆောင်ရေးလမ်းကြောင်းတွေကိုဖြတ်တောက်ဖြစ်ဖို့ရည်ရွယ်တဲ့အစိုးရလုပ်ငန်းတွေအားလုံးရပ်ဆိုင်းသွားအောင်လှုပ်ဆောင်မှာဖြစ်ပြီးလက်ရှိဝန်ကြီးချုပ်ရင်လက်ရှင်နဝတ်ယာရုကနေနှုတ်ထွက်ပေးဖို့ဖိအားပေးတောင်းဆိုကြမှာဖြစ်တယ်လို့တိုက်ခံခေါင်းဆောင်တွေကကြွေးကြော်ထားတာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့နယ်မြမအရေးလှုပ်ရှားသူဦးစော်မင်းကအဲ့ဒီရက်ကြရင်တော့ဘန်ကောက်နေမြမနိုင်ငံသားတွေအနေနဲ့အထူးသတိထားသွားလာဖို့လိုအပ်ပြီးအပြစ်မထွက်တာကတော့အန္တရာယ်အကင်းဆုံးဖြစ်မယ်လို့ပြောပါတယ်
။ဆက်သွယ်နေမှာခေါ်မဲ့စုရကတိဘန်ကောက်မြို့ပေါ်မှာခုနှစ်ခုရှိတယ်ခုနှစ်ခုမှာကျွန်တော်တို့ရက်ကွက်ကအဲ့နှစ်ခုကြားထဲမှာဖြစ်နေခုရက်ပိုင်းတော့ထွက်တာပေါ့လေအဲ့ဒီရက်တွေကျွန်တော်ထွက်မှာတော့မဟုတ်ဘူး။နောက်အဲ့ဒီဆက်သွယ်နေမှာဘာဖြစ်မလဲဆိုတော့အတတ်တော့မပြောနိုင်သေးဘူး။တချို့အကြောင်းတွေကတော့အခြေအနေကိုကြည့်ပြီးတော့အဲ့တရက်ကိုဆက်သွယ်နေကိုပိတ်မယ်တကယ်လို့အခြေအနေကောင်းတယ်ဆို14ရက်နေ့ပြဖွင့်မှာပေါ့အကောင်းဆုံးကတော့အဲ့ဒီဆန္ဒပြဖို့စုဝေးမယ်အဲ့ဒီ9နေရာပေါ့အဲ့9နေရာကိုမြန်မာတွေမသွားရင်တော့အကောင်းဆုံးပဲလို့ကျွန်တော်တော့အဲ့လိုပြောချင်တယ်ဗျ။အခုဒီအစိုးရစန့်ကျင်အုပ်စုတွေကတော့အကောင်းမွန်ပေါ်တယ်ဗျ။ဖြစ်လို့တော့ထိုင်းစစ်တပ်ကလည်းနည်းနည်းသတိပေးထားရှိတယ်လေ။လက်ရှိအုပ်ချုပ်နေတဲ့ဒီရန်လအစိုးရကနေပြီးတော့ဟိုတစ်ဖက်လက်နဲ့ဒီရှက်နီတွေကိုထုတ်သုံးပြီးတော့ဒီဘက်ကအစိုးရစန့်ကျင်တဲ့အုပ်စုနဲ့ထိတ်တောက်ဖြစ်အောင်လုပ်လို့သူချက်တိုင်းဖြစ်ရင်အစိုးရတာဝန်သားဖြစ်တယ်ဆိုပြီးသူတို့ကလည်းပွဲဝိုက်သတိပေးထားတာရှိတယ်စစ်တပ်ကလည်းဘာဖြစ်ဦးမယ်လဲဆိုတော့ကျွန်တော်တို့တော့မပြောတတ်သေးဘူးကျွန်တော်လည်းခုဆောင်ကြည့်နေရတာပေါ့လေ
ထိုင်းနိုင်ငံတွင်အခုလိုအစိုးရထောက်ခံသူတွေနဲ့အတိုက်ခံကြထိတ်တရင်ဆိုင်မှုတွေနဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးတင်းမာမှုတွေအရှိန်မြင့်လာနေတဲ့အချိန်လုံခြုံရေးစိုးရိမ်ရတဲ့အနေအထားဖြစ်နေလို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့ဆန္ဒပြပွဲတွေမှာမပါဝင်မပတ်သက်ကြဖို့နဲ့ဆန္ဒပြပွဲရှိတဲ့နေရာတွေကိုမသွားဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကရောမြန်မာအလုံသမားရေးကူညီဆောင်ရွက်ပေးနေသူတွေဘက်ကမြန်မာအလုံသမားတွေကိုအထူးသတိပေးနှိုးဆော်နေကြပါတယ်ထိုင်းနိုင်ငံရောက်မြန်မာအလုသမားတွေရဲ့အလုလုကင်ခွင့်တက်တန်းကလည်းကုံဆုံးတဲ့အချိန်လဲဖြစ်နေတာကြောင့်ဖြစ်နိုင်လို့ရှိရင်တော့ဥပဒေနဲ့ညှိစွန်းနိုင်တဲ့ပြဿနာဖြစ်နိုင်တဲ့နေရာတွေကိုမသွားတာအကောင်းဆုံးပဲလို့ထိုင်းနိုင်ငံတွင်အရေးပေါ်ခေါ်ဆိုနိုင်တဲ့ဖုန်းလိုင်းကနေတဆင်မြန်မာအလုသမားတွေကိုအကူအညီပေးနေတဲ့ဦးမော်ရစ်ကပြောပါတယ
်ဟုတ်တယ်ရုံးကတော့လေဒီကိစ္စနဲ့ပတ်သက်ပြီးဖြစ်နိုင်လို့ရှိဒီနေရာတွေကိုမသွားလာဖို့ပေါ့လေတို့လူစုလူဝေးအထူးသဖြင့်ဒီထိုင်းနိုင်ငံသမားတွေလူစုလူဝေးရှိတဲ့နေရာမှာမသွားလာဖို့ကျွန်တော်တို့လည်းပဲနေဆာနေဆာအခွင့်အရေးတွေကတော့လည်းကောင်းကျွန်တော်တို့စီကိုခေါ်လာတဲ့ဖုန်းတွေကိုလည်းပဲဒီနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့ရှိရင်တို့ကိုတော့ပြောပြပါတယ်ဒီထိုင်းနိုင်ငံရေးကလည်းပဲနည်းနည်းရှုပ်ထွေးနေတဲ့အချိန်လေးဖြစ်နေတယ်ဆိုတော့မြန်မာနိုင်ငံသားတွေအတွက်အကောင်းဆုံးကဒီအချိန်မှာတို့နဲ့ clash မဖြစ်ရင်တော့အကောင်းဆုံးပဲလေဘာဖြစ်လို့ပြောတိချက်ကကျွန်တော်မြန်မာနိုင်ငံသားတွေရဲ့လေးနှစ် passport တက်တန်းကလည်းကုန်နေတဲ့အချိန်ဖြစ်နေတယ်။ပြီးတော့ဒီစိုးနိုင်ငံရေးကလည်းမတည်မငြိမ်ဖြစ်နေတဲ့အချိန်ဆိုအဒီထိုင်းနိုင်ငံရဲ့လုံခြုံရေးစနစ်ကလည်းပဲတိတ်တော့မရမတည်ရတဲ့အချိန်မှာအခုနမြန်မာနိုင်ငံသားတွေအတွက်တက်တန်းကုန်နေတာလည်းတကြောင်ဒီလိုနိုင်ငံရေးကလည်းမငြိမ်သက်ဖြစ်နေတဲ့အကြောင်းဆိုတော့သူတို့အနာဘင်းအဖွဲ့အစည်းနဲ့အတတ်နိုင်ဆုံးမဖြစ်ရင်တော့အကောင်းဆုံးပဲလို့ကျွန်တော်မြင်တယ်လေ။
ရှုပ်ထွေးနေတဲ့ထိုင်းနိုင်ငံရေးထဲမှာဝင်မပါကြဖို့နဲ့ထိတ်တရင်ဆိုင်မှုတွေဖြစ်နိုင်တဲ့ဆန္ဒပြပွဲတွေရှိတဲ့နေရာတွေကိုရှောင်ရှားကြဖို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေစုံရက်ဖြစ်တဲ့ဖျားရှိခိုးကျောင်းတွေဖုန်ကြီးကျောင်းစာသင်ကျောင်းနဲ့သင်တန်းကျောင်းတွေမှာလည်းအလုသမားရေးလှုပ်ရှားသူတွေဘက်ကမြန်မာအလုသမားတွေအတွက်သတိပေးနှိုးဆော်စာတွေကပ်ပြီးနှိုးဆော်ထားပါတယ်မြန်မာနိုင်ငံသားအချင်းချင်းလည်းထိုင်းနိုင်ငံတွင်ထူးခြားတဲ့သတင်းတွေကိုမျက်ခြေမပြတ်စောင့်ကြည့်နားဆွင့်ထားကြဖို့ပြောဆိုနေကြတာရှိတယ်လို့ဦးမော်ရစ်ကဆက်ပြောပါတယ
်အဲ့ဆက်တော့ရဲ့နေ့ကကုန်းနံပို့ဆောင်ရေးတွေလည်းအကုန်လုံးပိတ်ပါလေ LCD ကောလိုင်းကတွေကောအကုန်လုံးပိတ်မယ်ဆိုတော့ရထားလမ်းကလွဲလို့ပါတခုအဲ့တခုပဲဖွင့်မယ်ဆိုတော့အဲ့နေရာတွေမှာတကယ်လို့ စံတော်ပြတဲ့နေရာဧရိယာထဲမှာဖြစ်နေလို့ရှိရင်တော့အကောင်းဆုံးရှောင်နိုင်တော့အကောင်းဆုံးပေါ့လေ
လက်ရှိထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နာဝက်ကပါလီမန်ကိုဖြတ်သိမ်းပြီးတော့ရွေးကောက်ပွဲပြန်လည်ကျင်းပနိုင်မှုနိုင်ငံရေးပြန်လည်ပြုပြင်ရေးကောင်စီတရက်ဖွဲ့စည်းဖို့အဆိုပြုထားချိန်မှာပဲအတိုက်ခံနေဘက်ကဒုတိယဝန်ကြီးချုပ်ဟောင်းဆုထက်တောင်စုပန်ဦးဆောင်နဲ့ဝန်ကြီးချုပ်ပြုတ်ကြရေးဆန္ဒပြသမားတွေကဗန်ကောက်မြို့ရဲ့လမ်းမကြီးတွေနဲ့ပင်မအဝေးပြေးလမ်းတွေကိုလူအင်အားတွေနဲ့ပိတ်ဆို့ပြီးတော့အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားစေဖို့ရည်ရွယ်နေကြတာဖြစ်လို့ထိုင်းနိုင်ငံအတွင်းမှာတင်းမာမှုတွေကအရှိန်မြင့်လာနေခြင်းလည်းဖြစ်ပါတယ်ရှင်။